ဒီကနေ့ဒီဒုတိယမြောက်နေ့ဖြစ်ခြင်းကြောင့်ယောဂီသူတော်ဘုန်းအောင်တို့နေ့အဖြစ်မဂ္ဂင်္ဂါဘာရှိတဲ့အထက်မှာဝိရိယမဂ္ဂင်နဲ့ဆက်စားပြီးတော့တည်ရှိနာကြမယ်အချိန်အခါကာလဖြစ်ပါတယ်ဒီအချိန်မှာယောဂီသူတော်ဘောင်းအပေါင်းတို့အနေအချင်းမိမိတို့ရဲ့နေစဉ်နေတိုင်းကြောနေကြဖြစ်တဲ့လှုပ်လှုပ်တဲ့အချိန်မှာဣရိယာပုတ်လေးတွေကိုခန္ဓာကိုယ်အောက်ပိုင်းကနေပြီးတော့တမာတမညံ့တာထားပြီးတော့အချူအစာတကြနေထိုင်ပြီးနောက်ခန္ဓာကိုယ်ရဲ့အထက်ပိုင်းမှာအသေးအချာလေးပြုခြင်းပြီးတော့နေစီလေးမိုက်ပြီးတော့ပြောတဲ့ဟောတဲ့တရားကိုအာယုံလေးကတလုံးချင်းတလုံးချင်းတလုံးချင်းပြက်ပြက်ပြက်ပြက်သွားတာလေးတွေကိုအကဲခါပြီးတော့နာကြမှာဖြစ်ပါတယ်။ယောဂီသူတော်ကောင်းပေါင်းတို့မိမိတို့တရားအလုတ်ဘွားများအားထုတ်တဲ့နေရာမှာမက္ကင်၈ပါးရှိတဲ့နဲ့သမာဓိမက္ကင်နဲ့ပညာမက္ကင်ဆိုရက်မက္ကင်၅လုံးတည်တည်ချာချာသိရှိထားမဲ့အရာပဲဖြစ်ပါတယ်အဲ့ဒီမက္ကင်၅လုံးဒီပညာမက္ကင်အနေအချင်းတမဒိဋ္ဌိတမသင်္ကပ္ပဆိုတဲ့မက္ကင်၅ပါးဖြစ်ပါထိုမက္ကင်၅ပါးသည်ဝိပဿနာရှုမှတ်ပွားများကြရာအချိန်အခါကာလနဲ့မိမိတို့ရဲ့ယုံနာရှိတဲ့နေရာတွေကိုညာနဲ့ဖြစ်ချင်းပြည့်ချင်းမြင်အောင်ကွဲကွဲပြားပြားရှုတည်ပွားများတဲ့မက္ကင်၅ပါးဖြစ်ပါစေ။အဲဒါလိုဝိပဿနာကိုရှုပွားတဲ့အချိန်မှာယုံနံတို့ရဲ့ဖြစ်ချင်းပြည့်ချင်းလို့ဆိုရတဲ့အရာကိုရှင်းရှင်းလင်းလင်းသိမြင်နိုင်ရေးအတွက်သမာဓိမက္ကင်လို့ဆိုရတဲ့ဝိရိယနဲ့တတိသမာဓိဆိုတဲ့အဲ့ဒီမှာတမဝယမတမတတိအမသမာဓိဆိုတဲ့မက္ကင်၃ပါးရှိမှဝိပဿနာရှုပွားလို့ရပါတယ်အဲ့ဒီမက္ကင်၃ပါးထဲမှာသမာဓိမက္ကင်လို့ဆိုရတဲ့စိတ်ရဲ့ဒီငြိမ်မှုရှိပါမှဝိပဿနာရှုပွားလို့ရပါသမာဓိမရှိဘူးဆိုရင်ဖြစ်ချင်းပြည့်ချင်းကိုရှင်းရှင်းလင်းလင်းသိမြင်နိုင်ခွင့်မရှိပါဘူး။ဒါကြောင့်သမာဓိဖြစ်ပေါ်ဖို့ရအတွက်ရှိဦးစွာ၃ရက်လောက်လေ့ကျင့်ပွားများအားထုတ်ရတာဖြစ်ပါတယ်။သမာဓိရှိဖို့ဆိုတာဟာလည်းပဲသမာဓိရှိရအတွက်သမာဓိနဲ့လုံးလို့ရတာမဟုတ်ပါဘူး။ဝိရိယနဲ့တတိလို့ဆိုရတဲ့ထိုမက္ကင်နှစ်ပါးအလုတ်လုံးမှသမာဓိဆိုတာဖြစ်ပေါ်လာပါတယ်ဝိရိယရှိမှတတိလည်းဖြစ်ပါတတိနဲ့ဝိရိယတွေကိုတတ်သားတဲ့ပေါင်းစပ်သွားနိုင်တဲ့စွမ်းအားရှိပြီဆိုတဲ့အချက်အကျမှာဝိရိယနဲ့တတိတို့ရဲ့အရင်အသွေးအနေအားဖြင့်သမာဓိဆိုတဲ့ဉာဏ်သက်မှုဟာဖြစ်ခွင့်ရပါတယ်။ယောဂီသူတော်ဘောင်းပေါင်းတို့ဝိရိယဟာသမာဓိအတွက်ထောက်ကူပေးတဲ့နေရာမှာအဓိကအလို့အဆုံးသောအရာဖြစ်ပါတယ်။ဝိရိယရှိဖို့သမာဓိရှိဖို့ဆိုတာတတိမြဲမှသမာဓိဆိုတာဖြစ်တယ်သတိမြဲဖို့ရန်အတွဲဝိရိယရှိမှရပါတယ်ဝ ဝိရိယဆိုတာကမိမိတို့အလုပ်လုပ်တဲ့အချိန်ဟာကာလမှာဝိရိယဆိုတာဘာကိုဆိုလိုသလဲလို့ဥစွာသိရှိနားလည်ထားဖို့လိုအပ်ပါတယ်ဒီနေရာမှာဝိရိယဆိုတာကအကဲခတ်ခြင်းကိုဝိရိယလို့ဥစဉ်တော်မကြာခဏပြောခဲ့ပါတယ်ဝိရိယဒီအကဲခတ်ဓမ္မသင်္ကပ္ပအကဲခတ်နိုင်ရေးအတွက်ဝိရိယဒီဂယုစိုက်တာဘာလို့ဂယုစိုက်တယ်လဲဆိုဝင်လေနဲ့ထွက်လေကိုဂယုစိုက်တာဖြစ်ပါလေအဲ့ဒီအပြင်မိမိတို့အလုတ်လုတ်တဲ့အချိန်မှာမကောင်းတဲ့တရားဆိုးတွေကိုဖယ်ရှားခြင်းကောင်းတဲ့တရားတွေကိုလေ့ကျင့်ပွားများခြင်းလို့ဆိုတာဟာလည်းပဲဒီဝိရိယပဲဖြစ်ပါလေတရားအားထုတ်တယ်တရားအလုပ်လုပ်တယ်ဆိုတာဝိရိယကိုရည်ညွှန်းပြီးတော့ဆိုခြင်းဖြစ်ပါတယ်ရှိဥစွာတမာတိတည်ထောင်မှုအပိမ့်မှာဤဝိရိယဟာအမတန်မှအရေးကြီးတဲ့အတွက်ဖယ်ရှားသင့်တဲ့နိဝရဏတရားတွေကိုလည်းပဲဝိရိယကနေဖယ်ရှားပေးပါလေ့ကျင့်ပွားများအားထုတ်ရမယ်အရာကိုလည်းပဲဝိရိယကပဲအလုံးလောက်သွားတာဖြစ်ပါလေ။ယောဂီသူတော်ကောင်းပေါင်းတို့ဖယ်ရှားရမယ့်ဏိဝရဏတရားနဲ့ဆက်ဆက်ပတ်သက်လို့လည်းဒီနေရာမှာနားလည်ရမှာဖြစ်တယ်။ရှုမှတ်ပွားများရမယ့်တရားကိုလည်းနားလည်ရမှာဖြစ်တယ်။တာမလည်းပဲဝိရိယအလုံးလောက်တဲ့အခါရှင်းမှာဖြစ်တယ်။ရှိဥစွာဖယ်ရှားရမယ်ဏိဝရဏတရားနဲ့ဆက်ဆက်ပတ်သက်ပြီးတော့မိမိတို့ရဲ့အတွင်းစိတ်ထဲမှာတခါတည်းဟန်ကြတော့လိုချင်မှုတွေရချင်မှုတွေတွေးနေတတ်ပါတယ်အဲ့ဒါဟာအနောက်အဆက်ပေးတဲ့ဏိဝရဏဖြစ်ပါတယ်အဲ့ဒီနိဝရဏတရားကကာမစန္ဒနိဝရဏလို့ခေါ်ပါတယ်အဲ့ဒီကာမစန္ဒနိဝရဏတရားကိုလည်းပဲဒီဝိရိယတရားကနေဒုံးလံဖယ်ရှားမှာဖြစ်တယ်ကာမစန္ဒနိဝရဏတရားတွေကိုဖြစ်ပေါ်ခွင့်မရအောင်ဆိုတာဝင်လေနဲ့ထွက်လေကိုဂယုတစိတ်ရှုမှတ်ပွားများပါတယ်အဲ့လိုရှုမှတ်ပွားများမှလည်းပဲကာမိစန္ဒနိဝရဏတရားတွေဟာဖယ်ရှားသွားမှာဖြစ်တယ်တခါတည်းဟန်တော့မိမိတို့ရဲ့စက်ကူလေးထဲမှာအတွေးလေးထဲမှာမကြည်နှခြင်းအလိုမကြခြင်းအာမရခြင်းစိတ်ထဲမှာအောင်းဒီအောင်းသက်ခုလူလူဖူးထစ်ထစ်မပြီးမပြည့်မမြမတဖြစ်နေတဲ့အရာကြတော့ပြာပါဒနိဝရဏလို့ခေါ်ပါတယ်ယောဂီတို့အဲ့ဒီပြာပါဒနိဝရဏတရားတွေကိုလည်းပဲအခုပြောတဲ့ဝိရိယဟာဖယ်ရှားပေးပါတယ်တခါတည်းဟန်ကြတော့အဲ့ဒီဌိနမိတ်္တလို့ဆိုရတဲ့နိဝရဏဒီအချင်းနာတွေငိုက်မိတာတွေဒီလိုလဲဖြစ်တတ်ပါသေးတယ်အချင်းငိုက်မိတဲ့အချင်းငိုက်ချင်းဖြစ်နေခန္ဓာကိုယ်တစ်ခုလုံးတွေလေးလံပြီးတော့ထိမ့်မိန်ပြီးတော့ဖြစ်သွားတတ်ပါသေးတယ်အဲ့လိုဖြစ်တဲ့အချိန်ကကြတော့ဒီအချိန်နေမျိုးမှာဆိုရင်တတိဌိနမိတ်္တနိဝရဏတရားပဲလို့သိပေးရမှာဖြစ်ပါတယ်တခါတည်းဟန်ကြတော့အရင်ကြီးအချိန်တိုင်းကြီးဖြစ်နေတဲ့အချိန်ဝင်လေထွက်လေကိုဝဝရှုသွင်းဝဝရှိုက်ထုတ်ဒီလိုလေးလဲလောက်ရပါတယ် အဲ့ဒါလို့လုံးလုံးမှမပြောက်ဘူးဆိုရင်တော့မျက်စိလေးတွေတစ်ခါတည်းကပုတ်တက်ပြေးရတာဖြစ်ပါတယ်မျက်စိလေးတွေပုတ်တက်လို့မှမပြောက်လာဘူးဆိုရင်အေးရဖို့ကြောင်းပြင်းပြီးတော့မှခါလေးကိုဆန့်ပေးရမှာဖြစ်တယ်အဲ့ဒါလို့အမျိုးမျိုးလောက်ကြည့်လို့မှမရဘူးအရင်ကြီးငိတ်ချင်နေတယ်ဆိုရင်ဗုဒ္ဓဖျားရှင်ရဲ့ညွန်ကြားချက်အတိုင်းဒီနေရာမှာပြောရမယ်ဆိုရင်တော့နှရွက်တွေဘာတွေပါဆွဲပြီးတော့ပူအောင်လုပ်လိုက်ရတယ်။အဲ့လိုမှသာလဲဌိနမိတ်တနိဝရဏဆိုတာဖယ်ရှားသွားမှာဖြစ်တယ်။ယောဂီတို့တစ်ခါတည်းကတော့မိမိစကုထဲမှာလောက်ခဲ့မိတဲ့အကုသိုလ်အမှုတွေမလောက်ရသေးတဲ့ကုသိုလ်အမှုတွေကိုတွီးတွီးပြီးတော့လည်းပဲပူလောင်နေတတ်တာအတိတ်ကနေပြီးတော့မိမိပြုခဲ့တဲ့မကောင်းမှုကိုအခြေခံပြီးတော့အတွီးလေးထဲမှာမလောက်ခဲ့မိလေချင်းလောက်ခဲ့မိလေချင်းဆိုပြီးတော့စိတ်ထဲမှာပူလောင်ပြီးတော့မတွေးတဲ့အရာကိုထပ်ခါထပ်ခါတွေးတွေးတွေးတွေးနေတတ်ပါလေ။အဲ့လိုတွေးတွေးပြီးတော့ရင်ထဲမှာဘူးလာတဲ့အချိန်မှာဆိုရင်အဲ့ဒါဟာဥဒိစ္စကုက္ကုစနိဝရဏဝင်ရောက်လွန်မှုချင်းဖြစ်ပါလေ။တခါတည်းများတော့ဟူတွေးဒီတွေးတောင်းရှင်ကြီးမရအတွေးလေးတွေကိုမရဆဲနိုင်တော့အောင်ကိုပဲသမာဓိမရတော့အောင်ပြန်လွင်နေတာရှိတတ်ပါလားအဲ့ဒါဥဒိစ္စနိဝရဏပါပဲအဲ့လိုဖြစ်နေတဲ့အချိန်မျိုးမှာဆိုရင်လည်းပဲစောစောကပြောခဲ့သလိုဝင်လေကိုလည်းပဲဝဝရှုသွင်းဝဝဆိုင်ထုတ်ဒီလိုလေးတွေလောက်ရပါတယ်အဲ့ဒါလို့လောက်တဲ့ဆိုတာဝိရိယနဲ့တွန်းလှန်ဖယ်ရှားနေခြင်းပဲဖြစ်ပါတယ်ယောဂီတို့အဲ့ဒီအချင်းစိတ်အပြန်လဲနေပြီဆိုရင်သမာဓိဆိုတာမရနိုင်တော့ပါဘူးဒါကြောင့်ထိုအနေအထားမျိုးရောက်တယ်ဆိုရင်ဝိရိယဒီအစိုက်ပြီးတော့ဝင်လေထွက်လေကိုရှေးရှေးရှုသွင်းရှေးရှေးဆိုင်ထုတ်အဲ့ဒါလိုလဲလောက်လာပါတယ်။ဒါဝိရိယအထက်လိုက်ချင်ပါပဲ။အဲ့ဒီအရင်တစ်ခါပြန်ကြတော့မိမိတို့ရဲ့အတွေးလေးထဲမှာဆုံးဖြတ်လို့မရနိုင်တော့အောင်ကိုပဲတောင်းတွေးမြောက်တွေးတန်မြရတွေပုဂ္ဂိုလ်ဆလေးခေလူလီလာကုလူလီလာဆိုပြီးတော့တန်တရားတွေပွားနေတတ်တယ်တရားအလောက်ပွားများအထုတ်တဲ့အခါမိမိထင်တဲ့အတိုင်းဖြစ်မလာတတ်ဘူးဆိုရင်တန်တရားတွေဝင်လာတတ်ပါတယ်မိမိဒီတရားလောက်လို့ဖြစ်နေတော့တဲ့အနေအထားတွေမရှိဘူးထင်တယ်လို့အတွေးဝင်လာရင်အဲ့ဒီအတွေးဟာဝိသိကိစ္စဟာนิวรณาလို့ခေါ်ပါတယ်အဲ့ဒီนิวรณาတရားဆိုးတွေဟာမိမိကိုယ်ကိုတရားရနိုင်တော့တဲ့ဗရမီကံမပါဘူးထင်တယ်ဒီလိုလဲတွေးနေတတ်မိမိကိုယ်ကိုတွေးให้လေလာတွေးให้လေလာအဲ့ဒါလို့လည်းပဲတွေးတွေးနေတတ်ပါတယ်အဲ့ဒါလို့တွေးနေတဲ့အချိန်မှာအော်တဟဝိသိကိစ္စနိဝရဏတရားဝင်ရောက်လွန်မှုချင်းမှာပဲလို့သိပေးရမှာဖြစ်ပါလေ။ယောဂီသူတော်ကောင်းအပေါင်းတို့မိမိတို့မိမိတို့ဒီစိတ်ရှင်းချက်ရဲ့အလုပ်ကိုလာရောက်ပြီးတော့လုပ်တော့မယ်ဆိုတဲ့အချိန်လုံနေတဲ့အချိန်ရောက်မှာမကောင်းတဲ့စိတ်တွေမကောင်းတဲ့အတွေးလေးတွေခဏခဏခဏဝင်ရောက်နေတတ်ပါလေအဲ့လိုဝင်ရောက်နေခြင်းဟာအခုပြောခဲ့တဲ့ကာမိဆန္ဒနိဝရဏပြာပါဒနိဝရဏဌိနမိတ်တနိဝရဏ ဩဒ္ဒေသပုပ္ပောသနိဝရဏဝီဇိကိစ္စနိဝရဏတွေပါပဲဒီလိုရှင်းရှင်းလင်းလင်းကွဲကွဲပြားပြားမခွဲခြားနိုင်သေးဘူးဆိုရင်တော့တွေးနေတာကိုတွေးမှတော့သိအောင်လုပ်ရမယ်ယောဂီတို့အဲ့ဒီတွေးနေတာကိုတွေးမှသိအောင်လုပ်ဖို့ဆိုတာဟာဒီအတိုင်းသိနိုင်တဲ့အရာမဟုတ်ပါဘူးမိမိတို့ရဲ့စိတ်ဒီသံ္မာရာတလျှောက်လုံးဝနေပြီးတော့ပေါ်လို့ပဲစားနေခဲ့တဲ့အတွက်စိတ်တွေကသွားခြင်းသွားလာခြင်းလာလှုပ်ခြင်းလှုပ်စိတ်နောက်ကိုလူပါပြီးတော့လှုပ်ခြင်းသလိုစိတ်ကူးထက်ကပေါ်လာတဲ့လှုပ်ခဲ့တဲ့အရာတွေစကူထက်ပေါ်လာတဲ့အတိုင်းကြောခဲ့တဲ့အရာတွေစကူထက်ပေါ်လာတဲ့ထဆင်ထဆင်တွေးတွေးနေတဲ့အရာတွေဟာအထင်ကုန်မရှိဘဲနဲ့လှုပ်လှုပ်လှုပ်ပြီးတာဖြစ်တဲ့အတွက်ဒီနေ့မှာမိမိတို့ရဲ့ခန္ဓာတစ်ခုလုံးသည်និဝရဏတို့ရဲ့နေအိမ်လိုဖြစ်နေကြပါတယ်ယောဂီတို့ဒါကြောင့်မိမိတို့ဒီတရားအလောက်ပွားများအာထုတ်တဲ့အချိန်မှာဒီအတွေးလေးတွေအတွေးလေးတွေဖြစ်ဖြစ်ဖြစ်ဖြစ်နေဆိုတာဒီနေဝရမချက်လဲနေလို့ဖြစ်နေတယ်လို့ဒီအတွေးလေးကိုသိရမှာဖြစ်ပါတယ်သိထားပြီးပြီဆိုရင်မိမိတို့အနေအချင်းဖယ်ရှားရမယ်ကြီးလေးသာတရားကိုဝိရိယနဲ့ဒုံးလံဖယ်ရှားပြီးတော့လေ့ကျင့်ပွားများသင့်တဲ့တရားတွေကိုလေ့ကျင့်ပွားများမှာဖြစ်တယ်ဒီနေရာမှာလေ့ကျင့်ပွားများခြင်းလို့ဆိုရတဲ့နေရာမှာနိဝရဏတရားတွေကိုတွန်းလှန်ဖယ်ရှားနိုင်ဖို့ဆိုတာဟာအတိတ်ထာဆိုတဲ့သဘောဟာလိုအပ်ပါလေယောဂီတို့အတိတ်ထာဆိုတာကမိမိတို့တရားထိုင်တဲ့အချိန်ခါမှာရိတ်သားမှာထိုင်နေပဲဖြစ်ဖြစ်မိမိတို့အိမ်မှာထိုင်ရင်လည်းဖြစ်ဖြစ်ကမ္ဘာချက်ဆိုတာထားပေးရပါတယ်အဲ့ဒီကမ္ဘာချက်ကဒနာယီဆိုရင်ဒနာယီမပြည့်ရင်ကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေဖြုတ်ဘူးမဖြုတ်ဘူးဟဲ့ဒီလိုထိတ်ထန်ထားအဲ့ဒါလို့အတိတ်ထန်ထားပြီဆိုရင်ထိုအတိတ်ထန်မပြည့်မချင်းမဖြုတ်ဘဲနေနိုင်ရမယ်အဲ့ဒီထက်လည်းပဲနည်းနည်းချင်းနည်းနည်းချင်း5မိနစ်ဖြစ်ဖြစ်10မိနစ်ဖြစ်ဖြစ်ပူပူပြီးတော့လောက်တာမှဖြစ်ပါလေတခါတည်းဟန်ရတော့အဲ့ဒီမှာဒနာကြီးခွဲတော့ထိမ့်မယ်ဆိုရင်ဒနာကြီးခွဲမပြည့်မချင်းမဖြုတ်ဘူးလို့စိတ်ထဲမှာကန့်ကတ်ထားအဲ့ဒါဒီပဲလေအတိတ်ထံလို့ခေါ်ပါတယ်အတိတ်ထံမပါဘဲနဲ့ပွားများအားထုတ်ခြင်းသည်ဝိရိယအင်အားကိုမပြည့်စေပါဘူးဝိရိယအင်အားကိုပြည့်စေခြင်းနဲ့ဆိုရင်အတိတ်ထံကမ္တချက်အတွင်းမှာဂယုတစိတ်လောက်ရမယ်ယောဂီတို့ဂယုတစိတ်ဆိုတဲ့နေရာမှာမိမိရဲ့ခန္ဓာကိုပြည့်စေရမိမိရှုနေတဲ့ရှုွက်ကိုလည်းပဲဂယုဆိုင်ရမှာဖြစ်တယ်ဂယုဆိုင်ပြီးတော့ဆိုင်ပါလက်ပါဆွဲဆွဲမြဲမြဲအဲ့ဒါလို့လောက်ရမှာဖြစ်တယ်လောက်တဲ့အချိန်မှာဆိုင်ပါလက်ပါတက်တက်ကြွကြွနုံနုံကြကြအာဘဒယထက်ထက်တန်းတန်းဆိုင်ဝင်တစားလေးကျင့်ပွားများခြင်းသည်ဝိရိယအလုပ်ပဲဖြစ်ပါတယ်ယောဂီတို့မဲ့ခင်၅ပါးရှိတဲ့အထက်မှာတကယ်တကယ်အလုပ်ရဆုံးသောမဲ့ခင်သည်ဝိရိယနဲ့ပညာပဲယောဂီတို့တမာတိတိစောင့်မှုအဘိင်္ဂန္တမှာဝိရိယဟာအလုံးအင်မတအရေးကြီးပါတယ်အထက်အထက်ဘိန်းရောက်လို့ဝိပဿနာရှုပွားတော့မယ်ဆိုရင်ဉာဏ်ဟာအရေးကြီးပါတယ်ဒီတော့ဒီနေ့ဒီအမတိကိုတိဆောက်တဲ့အဘိန်းဖြစ်ခြင်းကြောင့်ဝိရိယကိုအလွန်အမတန်မှအရေးကြီးပါတယ်
စောစောကပြောခဲ့တဲ့အသေးဝိရိယမရှိရင်တတိလည်းမမြဲပါဘူးတတိမမြဲရင်တမာတိဆိုတာလည်းဖြစ်လာနိုင်ခွင့်မရှိပါဘူးဒါကြောင့်ဝိရိယစိတ်ထုတ်ပြီးတော့လုံနေမှတတိလည်းမြဲပါတယ်တမာတိလည်းပဲတည်ကြည်နိုင်တတ်မှုဆိုတာဖြစ်လာနိုင်ပါတယ်အဲ့ဒါကြောင့်ယောဂီတို့အနေနဲ့မိမိတို့ရဲ့တရားထိုင်တဲ့အချိန်မှာလဲမိမိခန္ဓာကိုယ်အတွင်းထဲကထွက်ခွင့်မရအောင်စိတ်ကိုအမြဲတမ်းခန္ဓာတစ်ခုခုမှကပ်ထားမှဖြစ်တယ်ဒီလိုပဲသွားတယ်လာတယ်ထိုင်တယ်ထတယ်စားတယ်ပေါက်တယ်ပြောတယ်ဆိုတယ်အစစအရာရာမိမိခန္ဓာကိုယ်ပေါ်မှာအစဉ်တစ်ဖြင့်စိတ်ကနေခွင့်ရှိအောင်တတိကနေခွင့်ရှိအောင်ဆိုတာဂယုစိတ်ထားမှရပါတယ်ယောဂီသူတော်ကောင်းဘုန်းတော်ဝိရိယဟာအမတအရေးကြီးလုံးတဲ့အတွက်ကြောင့်မိမိတို့နေဖြင့်နိဝရဏတရားတွေကိုဝင်ရောက်နောက်ဆက်မှုမခံရလေအောင်ဆိုတာဟာဝင်လေကိုရှုမှတ်ပွားများတဲ့အချိန်မှာဝင်သွားတယ်လေဝင်သွားတယ်ဝင်သွားတယ်အနည်းတန်းကယုစိတ်အမှဖြစ်တယ်ကယုစိတ်ပြီးဆိုမှတတိကနေပြီးတော့နောက်ကနေလိုက်ပြီးတော့အာယုံရှိရအပေါ်မှာချရောက်နေမှာဖြစ်ပါလေ။ဒါကြောင့်မိမိတို့ဒီနေ့ရှုပွားရမယ့်ကမ္မထံဒီအစဥဆုံးဒီဘလို့လောက်ရမှာလဲ။ဘဝရှုသိင်းဘဝရှုထုတ်လုပ်ပြီးတဲ့အချိန်15မိနစ်လောက်လေးကြာပြီဆိုတဲ့အချိန်ကကြာတော့မိမိရဲ့ဝင်လေနဲ့ထွက်လေကိုကယုဆိုင်ပြီးတော့ကဲခံနေရမှာဖြစ်တယ်ဝင်လေသည်ဘာသဘောရှိသလဲထွက်လေသည်ဘာသဘောရှိသလဲလို့ဒီလိုအကဲခံပြီးကြည့်လိုက်တဲ့အချိန်မှာဘဝရှုသိင်းလိုက်တဲ့အချိန်မှာဝင်လေဟာရှည်သွားတာရှည်သွားတဲ့သဘောလေးပါလားလို့သိရမှာဖြစ်တယ်ဘဝပြန်ပြီးတော့ရှိတ်ထုတ်လိုက်တဲ့အချိန်ကကြတော့အဲ့ဒါကိုဂယုစိတ်ပြီးကြည့်လိုက်တဲ့ဆိုရင်ရှည်ရှည်ပြန်ပြီးတော့ထွက်သွားပါလားဒီလိုသိလာပါလေပြီးတဲ့အချိန်ကကြတော့ဂယုစိတ်ပြီးတော့အကက်ခတ်လိုက်ပါဝင်လေးနဲ့ထွက်လေးဘလို့သဘောရှိသလဲဆိုရင်ဝင်လေးသည်လုံးနဲ့ထွက်လေးသည်ကျဲတယ်ဒီလိုလည်းပဲသိအောင်ကိစ္စမှာဖြစ်တယ်။ကယုဆိုင်ရမှာဖြစ်တယ်။တစ်ခါပြန်ရတော့ဝင်လေနဲ့ထွက်လေတို့ရဲ့သဘောတည်းဝင်လေကနေအီးပြီးတော့ဝင်သွားတယ်။ထွက်လေကနေပြီးတော့နှွေးပြီးတော့ထွက်သွားတယ်။ဒီလိုသိနေနိုင်ပါတယ်။တခါတည်းကတော့အဲ့လိုအကက်ခါပြီးကြည့်လိုက်တဲ့အချိန်ဝါဝါရှုသင်ဝါဝါစိတ်ထုတ်မလုပ်ဘဲနဲ့အာမအနေထားလေးကိုလည်းအကက်ခတ်လိုက်သမှာတာမအနေထားလေးတွေကိုရှုသင်စိတ်ထုတ်လုပ်နေတဲ့အချိန်မှာငင်းငင်းလေးထားပြီးကြည့်ဝင်လေလေးဟာတူတူလေးဝင်သွားပြီးတော့ထွက်တဲ့အချိန်မှာလည်းတူတူလေးပဲပြန်ထွက်သွားပါတယ်နင်းနင်းသာသာလေးဖြစ်နေတဲ့အချိန်မှာတူတူလေးဖြစ်နေတတ်ပါတယ်။ယောဂီတို့မိမိတို့နဲ့အနေနဲ့ဒီလိုသိလာအောင်ဖြူဆဲပြီးတော့အမြဲတမ်းလေ့ကျင့်ရှိဖို့ပွားများမှာဖြစ်ပါတယ်။လေ့ကျင့်ခြင်းလို့ဆိုရတဲ့အရာဟာလည်းဝိရိယရဲ့သဘောပါပဲ။လေ့ကျင့်မယ်ဆိုကြတဲ့ကမလွယ်သေးလို့လေ့ကျင့်ခြင်းလို့ခေါ်ပါတယ်အလုံးလုံးရတဲ့အချိန်မှာအခက်အခဲဆိုတာအများအားဖြင့်ရှိတတ်ပါတယ်ဘယ်အလုံးမျိုးပဲဖြစ်ဖြစ်ခုပြောခဲ့တဲ့အတိုင်းစနစ်တကျမလုံးနိုင်တဲ့အချိန်လေးတွေရှိတတ်ပါတယ် စနစ်တကျမလုံနေရခြင်းအကြောင်းကဘာလို့လဲခက်ခက်ခက်ခက်လုံနေရတာတရားသဘောကခက်တာမဟုတ်ပါဘူးဏိဝရဏတရားတွေကခက်အောင်လုံလုံခက်နေခြင်းသာဖြစ်ပါတယ်တကယ်တော့ဝင်လေထွက်လေဆိုတာသူ့သဘောကအတိတ်သူရှိနေတဲ့အရာပါပဲသူတို့လည်းပဲအဲ့ဒီရှိနေတဲ့အရာကိုအစဉ်တစ်ဖြစ်မသိနိုင်တာခက်အောင်လောက်တာနေဝရဏပဲဒီလိုနားလည်အောင်အဲ့ဒီခက်နေတဲ့အရာလေးတွေကိုမိမိအနေနဲ့ကြယူဆိုင်ပြီးတော့မှရှင်းကျင်ဖန်များရင်အလွယ်ကလေးဖြစ်သွားပါလိမ့်မယ်အလေးချင်းနည်းနေသေးလို့ခက်နေသေးတယ်လို့ဒီလိုနားလည်အောင်အလေးအကျင့်များရင်လွယ်သွားပါလိမ့်မယ်ယောဂီတို့စိတ်ပြည့်စရာလည်းမဟုတ်ပါဘူးလက်လျှော့ရမယ့်အရာလည်းမဟုတ်ပါဘူးသိအောင်လုပ်ရမယ့်အရာဖြစ်တယ်ခရုတစိတ်လုပ်ရမယ့်အရာပဲဖြစ်ပါတယ်ဒါကြောင့်ယောဂီတို့ယောဂီသူတော်ကောင်းပေါင်းတို့အနေအထားဝင်လေထွက်လေရဲ့အပေါ်မှာစိတ်အစဉ်သဖြင့်ကနေဖို့အရေးအတွက်ခရင်ဆိုင်ပြီးတော့မှတတိကိုအမြဲတမ်းချမ်းရောက်နေအောင်ခရင်တစိတ်လောက်ရမှာဖြစ်ပါတယ်။ယောဂီသူတော်ကောင်းပေါင်းတို့အိမျှဆိုရင်ဒီနေ့လောက်ရမယ့်အလုပ်ဒီဘာလဲလို့ဆိုရင်ဝင်လေတွေကဝင်သွားတယ်ဝင်သွားတယ်ဝင်လေသည်တလုံးတူပြီးတော့ရှုဝါမှာဖြစ်ပါတယ်ထွက်လေလေးတွေကိုထပ်သွားတယ်ထပ်သွားတယ်ထွက်လေတီးဒီလိုရှုဝါမှာဖြစ်ပါတယ်ဖြစ်ပျက်တွေကိုမြင်နေကြတဲ့ပုံပေါ်တွေအတွက်တော့ဝင်လေထွက်လေရှုเสียမလိုတော့ပါဘူးမိမိရဲ့ဖြစ်နေတဲ့ပြက်နေတဲ့သဘောလေးတွေကိုခရင်ဆိုင်ပြီးတော့ပြတ်ခံနေရမှာဖြစ်တယ်အဲ့တော့အခုပြောခဲ့တဲ့အပိုင်းဒီဖြစ်ပြမမြင်ကြသေးတဲ့ယောဂီတွေအတွက်ပြောနေတယ်လို့နားလည်ရမှာဖြစ်ပါတယ်အဲ့ဒါလို့နားလည်ထားတဲ့အတိုင်းပဲဖြစ်ပြမမြင်ကြသေးတဲ့ယောဂီမှန်သမျှအရာအလုံးပြီးယောဂီတိုင်းယောဂီတိုင်းတရက်တရက်သုံးရက်လောက်တော့အမဲဆုံးသမာဓိရှိအောင်ဝိရိယနဲ့တတိကိုဂရုစိုက်ပြီးတော့လောက်ရမှာဖြစ်ပါတယ်။ဒါကြောင့်ဒီနေ့ရှုမှတ်ပွားများမဲ့ကမ္မထံကဝင်လေသည်ထွက်လေသည်ဝင်လေသည်ထွက်လေသည်လို့တသလုံးဂရုစိုက်ပြီးတော့မှရှုမှတ်ပွားများအထောက်ချပါစို့။